ယနေ့သာသနာတော်နှစ်2550ပြည့်နှစ်ကောဇာတက္ကရေ1368ခုနှစ်တဇောင်မုံလာဇန်10ရက်ခရစ်နှစ်2006ခုနှစ်အောက်တိုဘာလ30ရက်တနင်္လာနေ့မှာစကိုင်းတောင်ရိုးမြတ်ဆက်ကြကြောင်တိုက်တို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုများပြုကြတဲ့ကုသိုလ်ရှင်များနဲ့ကုသိုလ်လုပ်ငန်းများကစကိုင်းမြို့ညောင်ကုန်းကျမ်းမှာနေထိုင်ကြတယ်ဒါရက်ကဂျန်ဒါရက်ကဦးလာဝေရဟန်းဒါရိကာမတော်တန်တန်မိသားစုတို့ကလာရောက်ပြီးတော့ပြုကြတယ်အကြောင်းခံတာကရဟန်းဒါရိကာမကြီးတော်တန်တန်ရဲ့အသက်80ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့မြတ်ဆက်ကြကြောင်းတိုက်တန်ဃာတော်180ခန်းတို့အာယုံကာမမုံဟင်ကာဆွမ်းများဆက်ကပ်လူတန်းကြခြင်းနေ့လေကမှာလည်းပဲမွန်မြတ်သောခဲဝဲဘောဇင်များဆက်ကပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုပင်ဖိတ်ထားတဲ့အေပရိသတ်များနဲ့ဆရာလေးတို့အားလည်းပဲတရားကြီးဝေးကြွေးမွေးလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မပူဇာခြင်းနဲ့နဝကမ္မ3000ကျပ်လှူဒန်းခြင်းလိုက်ပါလာကြတဲ့ဓမ္မမိတ်ဆွေများကလည်းပဲကောင်းမှုပြုပတ်ကောင်းမှုပြုဖို့အနေနဲ့ဓမ္မပူဇာဖြစ်နေဝိုင်းဝန်းပြီးတော့လှူဒန်းကြတာကဒေါ်မင်က2000ကျပ်ဥညွန့်အောင်ဒေါ်တန်းညွန့်မိသားစုက2000ကျပ်ဒေါ်စိန်တင်မိသားစုက2000ကျပ်ကိုဝင်းလွင်မတန်တန်အေးတို့က5000ကျပ်ဦးစိန်ဝင်းဒေါ်ပြုံးတို့က1000ကျပ်ကိုမြင့်မရီဝင်းမိသားစုက5000ကျပ်ဆိုပြီးတော့ဝိုင်းဝန်းပြီးတော့ကုသိုလ်ကောင်းမှုပြုပတ်ဖြစ်နေပါဝင်ကြတယ်အဲ့တော့ယနေ့အကြောင်းပြုတာကရဟန္တာကမာကြီးဆွမ်းတယ်ကမာကြီးဒေါ်တန်တန်ရဲ့80ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့ယနေ့တန်ဃာတော်ရှင်မြတ်များအဆုံးကတ်ခြင်းလူတွေကိုကြွေးမွေးခြင်းရည်မှန်းထားတဲ့အတိုင်းဓမ္မပူဇာများကိုလှူဒန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုပြုကြတယ်အဲ့တော့မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့လုတ်တဲ့ကုသိုလ်ပွဲမှာဘုန်းကြီးရလည်းပဲမင်္ဂလာနဲ့ဆက်တဲ့တရားကိုပဲဟောပေးပါမယ်။တရားနာမယ်ကိုတော့မင်္ဂလာရှိပါစေလို့ဒီလိုပဲခေါင်းစဉ်မှတ်ထားပေါ့။အဲ့တော့လူတိုင်းလူတိုင်းဟာမင်္ဂလာကိုအလိုရှိကြပါတယ်။မင်္ဂလာတရားကိုလူသားတိုင်းတန်ဖိုးထားကြတယ်ပေါ့။ဒါကြောင့်မို့မိမိတို့ရဲ့အိမ်ဒီမှာလည်းပဲမင်္ဂလာရှိပါစေဆိုတဲ့ဆိုင်းပုဒ်လေးတွေချိန်ထားတာတွေ့ကြပါတယ်။ဈေးဆိုင်နေမှာလည်းပဲမင်္ဂလာရှိပါစေဆိုတာရှိတယ်ပေါ့။ကျောင်းနေမှာတွေပါလည်းပဲဆရာနဲ့တပည့်ဆရာမတွေနဲ့တပည့်တွေနှုတ်ခွန်းဆက်တဲ့အခါတွေပါဒီမှာမင်္ဂလာပါဆက်ပြီးပြင်ပြောဆိုကြတယ်။နောက်ဆုံးမှာမြန်မာလူမျိုးမဟုတ်တဲ့နိုင်ငံခြားသားတွေတောင်မှဗမာစကားစတင်ပြီဆိုလို့ရှိရင်မင်္ဂလာပါဆိုတဲ့နှုတ်ခွန်းဆက်ကလေးကိုမျက်မျက်နှုံနှုံတွေ့ဆုံလို့ရှိရင်နှုတ်ဆက်လေးရှိတယ်ပေါ့ဒါရီယာဘာကိုပြနေတာလဲဆိုတော့မင်္ဂလာတရားတော်ကိုမျက်နှိုးတယ်ဆိုတဲ့အထိမ့်မှတ်ကိုပြနေတာပါဒါကြောင့်မို့ဖိဆာတွေဘာတွေရိုက်တဲ့ခါမှလည်းပဲရှင်ပြုအလှူတော်မင်္ဂလာဆိုပြီးတော့မင်္ဂလာလေးတွေထည့်တယ်မိမိတို့အိမ်တော်ရတ္တလူတဘာဝကြတာတော့မှလက်ထက်မင်္ဂလာဆွန်ကတ်တဲ့ခါမှဆွန်ကတ်မင်္ဂလာမွေးနေ့မှာမွေးနေ့မင်္ဂလာသတိဖြင့်မင်္ဂလာစကလုံးကိုကထိန်အလှမင်္ဂလာသတိဖြင့်ယခုရာဒီမှာလည်းပဲကထိန်နေခင်းနေကြတော့ဒီမင်္ဂလာဆိုတဲ့စကားကိုတွင်တွင်ကြဲကြဲမြန်မာစကလုံးအနေနဲ့သုံးဆွဲနေကြတယ်ဒါပေမဲ့လို့တဲ့ဖျားရှင်ညွန်ကြတယ်ညွန်ကြတော်မူတဲ့မင်္ဂလာဆိုတာကအတိတ်တွေကတစ်မျိုးဖြစ်ပါတယ်လူတွေယူဆနေတဲ့မင်္ဂလာဆိုတာကတမျိုးတစ်ပုံဖြစ်ပါတယ်လူတွေယူဆတဲ့မင်္ဂလာကတော့မင်္ဂလာအစ်စ်ဖြစ်ခြင်းလည်းပဲဖြစ်နေတတ်တယ်ဒါမှမဟုတ်လည်းပဲသူတို့ရဲ့ထင်မြင်ယူဆချက်နဲ့မင်္ဂလာလို့စိတ်ထဲကထင်နေတာပဲဖြစ်ပြီးတော့တကယ်မင်္ဂလာမဟုတ်တာတွေလည်းပဲဖြစ်တတ်ပါတယ်ဒါကြောင့်မို့ယနေ့တက္ကမကြီးဒေါ်တန်တန်းရဲ့မွေးနေ့မင်္ဂလာမှာဘုန်းကြီးဟာမင်္ဂလာရှိပါစေဆိုတဲ့ခေါင်းစည်းနဲ့မင်္ဂလာအစ်စ်လူတွေထင်နေတဲ့မင်္ဂလာအတုကိုခွဲခွဲခြားခြားသိနိုင်မှုအတွက်မင်္ဂလာရှိပါစေဆိုတဲ့တရားကိုပဲဟောကြားပေးမယ်ပေါ့ဒ ဒီမင်္ဂလာနဲ့ဆက်ပြီးတော့ယခုချိန်မှာလည်းပဲအယူဆမျိုးမျိုးရှိတယ်လို့ပဲဖះရှင်လက်ထက်ဖះရှင်မပွင့်ပေါ်ခင်ကတည်းကဒီမင်္ဂလာနဲ့ဆက်ပြီးတော့အယူဆတွေဟာငင်းကြခုံကြနေအမျိုးမျိုးရှိခဲ့ပါတယ်မင်္ဂလာဆိုတာဘာလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ဖះရှင်မပွင့်ခင်ဖះရှင်လက်ထက်မှာလည်းပဲပြဿနာတွေဖြစ်ခဲ့ပြီးတော့မြတ်စွာဘုရားပွင့်တော်မူတဲ့အခါမှာနှစ်သားတစ်ယောက်ကမေးလျှောက်တဲ့အတွက်မြတ်စွာဘုရားကမင်္ဂလာဆိုတာဓာရီပဲဆိုပြီးတော့တယုတ်ထုတ်ပြီးတော့ဟောကြားခဲ့တယ်။ဒီမင်္ဂလာတုံးဆိုတဲ့ပါဠိတော်ကိုခုတ်တကပါဌတုတ်တန်ပါဠိတော်မှာမြတ်စွာဘုရားကဟောကြားပြီးတယ်။ဓာရီဘုပဲတန်ခါရင်တာတင်မထေရီကတန်ခါရင်တာတင်ခဲ့လို့ဘုန်းကြီးတို့ကရှေးဆရာတော်တွေကပရိကြီးဆက်တဲ့တုတ်ထဲမှာမင်္ဂလာတုံးဆိုပြီးတော့နံပါတ်1အနေနဲ့စီစဉ်ထားတယ်ပေါ့။တိတ်ပြီးတော့ကောင်းမြတ်လို့ဒီလိုစီစဉ်ထားတာပါ။ဒါကြောင့်မို့မင်္ဂလာဆိုတာအစ်စ်ဆိုတာဘလို့ဟာကိုခေါ်တယ်လဲ။တချို့မင်္ဂလာတွေကလူတွေကတော့မင်္ဂလာလို့ပြောနေကြတယ်ဒါပေမဲ့လို့မင်္ဂလာအစ်စ်ဟုတ်ပါရဲ့လားလို့ကိုယ့်ကိုယ်ကိုပြန်ပြီးတော့စစ်ဆေးရမယ်တရားနာယူတယ်ဆိုတာဘာနဲ့တူတယ်လဲဆိုတော့မိမိတို့အိယာထလို့ရှိရင်အိမ်မှာကိုယ့်ရဲ့ရုပ်အသွင်အပြည့်ရှိမရှိမှန်ကြည့်တယ်လို့သဘောထားရပါတယ်မှန်ကြည့်လို့ရှိရင်ကိုယ့်ရဲ့ရုပ်အသွင်မှာအပြည့်နာစားရှိရင်ပြုပြင်ရတယ်လို့ပဲတရားနာယူတဲ့အခါမှာတရားတော်နဲ့ဘုရားရှင်ဟောကြားတဲ့အဆုံးအမနဲ့ကိုယ့်ရဲ့ပြုမှုနေထိုင်တဲ့အပြုအမူတွေအပြောဆိုတွေစိတ်နေစိတ်ထားတွေနဲ့ကိုက်မကိုက်ချင့်ချိန်ရပါတယ်တရားဆိုတဲ့မှန်ကိုကြည့်ပြီးတော့ကိုယ့်ရဲ့စိတ်ကိုမှားနေပြုပြင်မယ်မှန်နေလို့ရှိရင်ဆက်လက်ကျင့်သုံးမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တရားနာယူမှတစ်ချိန်ကုန်ရာကျိုးငွေကုန်ရာကျိုးနဲ့ပါတယ်ဒါကြောင့်မို့အလုံးနဲ့စူးစိုက်ပြီးတော့နားထောင်ပါအဲ့တော့မင်္ဂလာတရားနဲ့ဆက်ပြီးတော့မြတ်စွာဘုရားမပွင့်ခင်ကလေးကဘလို့ပြဿနာတွေဖြစ်ခဲ့ကြသလဲဆိုတော့ဘုန်းကြီးတို့ဇဗုဒိတ်မြတ်စွာဘုရားပွင့်တော်မူတဲ့ကျွန်းမှာဟိုးရှိရှိတုန်းကလေးကမြို့တကားတွေဘာတွေမှာမန်တက်ကြီးတွေထိုးပြီးတော့ခေါင်းစည်းတစ်ခုခုနာမည်တက်ပြီးတော့ဝိုင်းဝန်းပြီးတော့ဆွေးနွေးလေးရှိတယ်ပေါ့အကြောင်းအရာတစ်ခုကိုတယောက်ကနေပြီးတော့တင်ပြလိုက်တယ်ဒီအကြောင်းအရာကိုဒီလူကဒီလိုထင်မြင်ချက်ရှိတယ်ဟိုလူကဟိုလိုထင်မြင်ချက်ရှိတယ် ਨੇ ဝိုင်းဝန်းပြီးတော့အဖြေရှာပြီးတော့ဆွေးနွေးကြတယ်ဒါလည်းပဲမင်္ဂလာတရားပါပဲအသိဉာဏ်လေးတိုးကြတယ်မတိသေးတာသိရတယ်သိပြီးသားကိုပို့ပြီးတော့ဆုံးဖြတ်ချက်ခိုင်ခိုင်မာမာချနိုင်တဲ့အတွက်ဒါလည်းပဲအင်မတန်ကောင်းမြတ်ပါတယ်ဒီလိုပဲတဏှိတော်ကမှအဲ့ဒီမျိုးတကားပေါ်မှာမန်တက်ကြီးတွေထိုးပြီးတော့ဒီခေါင်းစည်းတစ်ခုခုတင်ပြီးတော့ဆွေးနွေးတဲ့အခါမှာသူတို့ဟာအနည်းဆုံး၄လလောက်တော့ကြာတတ်တယ်၄လလောက်ကြာမှဒီခေါင်းစည်းကပြီးဆုံးတတ်တယ်ညနေပိုင်းချိန်သို့မဟုတ်အားတဲ့ချိန်တွေမှာဝိုင်းဝန်းပြီးတော့ဆွေးနွေးကြတယ်ပေါ့ဒီတစ်ခါမှာလည်းပဲသူတို့ဟာမင်္ဂလာဆိုတာဘာလဲဆိုပြီးတော့လူတစ်ယောက်ကနေပြီးတော့အဖွဲ့စည်းတစ်ခုကနေပြီးတော့ပေါ့ဒီခေါင်းစည်းနဲ့တင်လိုက်တယ်ပေါ့ဒီကောင်းကြီးကိုတင်တဲ့အခါမှာစီဝေးရတဲ့လူပုဂ္ဂိုလ်တွေလူကြီးတွေရောအလုံးကဝိုင်းဝန်းပြီးတော့မင်္ဂလာဆိုတာဘာလဲဆိုတာဝိုင်းဝန်းပြီးတော့ပြောဆိုကြဆွေးနွေးကြတယ်အဲ့တော့နံပါတ်1အုပ်စုကဘယ်လိုတင်ပြသလဲဆိုတော့မင်္ဂလာဆိုတာတဲ့ဒိဋ္ဌမင်္ဂလိကအယူရှိတဲ့ပုဂ္ဂိုလ်တွေကမနဲ့အိယာကထလိုက်လို့ရှိရင်အစင်းလှလှပပကြက်တည်ရှိတဲ့အစင်းလေးမြင်လိုက်ရတာမင်္ဂလာပဲတဲ့သူတို့ကကြည့်ရတာတိတ်ပြီးတော့သဘောကျပုံရပါတယ်ခုခေတ်မှာ TV ဇလံဆွဲတယ်လို့လည်းဖြစ်မှာပေါ့မြင်ရတာကိုပဲမင်္ဂလာလို့သူတို့ကယူရှိကြတယ်ဥပမာအဖြစ်မနဲ့အိယာကထလိုက်တယ်အင်မတန်မှကြက်တည်ရှိတဲ့မိုးဆွေငှက်ကလေးတွေလိုမျိုးလိုမြင်လိုက်ရလို့ရှိရင်ဒါမင်္ဂလာပဲကိုင်ကြိုက်နေတတ်တဲ့ဆင်တော်တို့ဆင်းတို့မြင်းတို့အင်မတန်မှဆင်ရတနာမြင်းရတနာတို့ကြက်တည်ရှိတဲ့ရှင်ပြူတော်ယရနာတို့ဓာရီကိုမြင်လိုက်ရလို့ရှိရင်ဒါမင်္ဂလာပဲလို့တချို့ကယူဆကြတယ်။ဘုန်းကြီးတို့လည်းပဲဗမာလူမျိုးတွေလည်းပဲရှိတာပါပဲ။တချို့ဆိုလို့ချင်းဇီးကွက်ယုတ်ကလေးတွေထားတယ်။ဇီးကွက်ယုတ်ကလေးကိုမြင်လိုက်လို့ရှိရင်ဒါမင်္ဂလာပဲလို့ဗမာတွေကယူဆကြတယ်လို့ပဲ။ဒါကြောင့်မို့ဒီတချို့ယူဆရှိတဲ့ပုံကူတွေကအိယာကမျက်လုံးနှလုံးဖွင့်လိုက်တာနဲ့ကြက်တီရှိပြီးတော့လှပတင့်တယ်တဲ့။ကျက်တည်ရှိတဲ့အစင်းလေးကိုမြင်လိုက်ရရင်အဲ့ဒီနေ့တနေ့အတွက်မင်္ဂလာတွေပြည့်စုံတော့တာပဲတဲ့ကောင်းကျိုးတွေရတော့တာပဲဆိုပြီးတော့သူတို့ရဲ့ယူဆကိုတင်ပြတယ်။နောက်တစ်ခွေ့ရလည်းပဲအဲ့ဒီယူဆကိုပယ်တယ်မြင်တာမင်္ဂလာမဟုတ်ပါဘူးတဲ့ကြားရတာမှမင်္ဂလာပါဒါတော့ခုခေတ်မှာလည်းတခြင်းဆွဲနေတဲ့ပုံကူမျိုးလိုနေမှာပေါ့အဲ့ ဲ့တော့ကြားလိုက်ရတဲ့အိယာကထတဲ့မျက်လုံးတော့မဖွင့်ရသေးဘူးမင်္ဂလာရှိပါစေအောင်ပါစေကြီးပွားပါစေစသည်ဖြင့်အတိတ်နမိတ်ကောင်းတဲ့အတန်လေးကြားလိုက်ရတာမင်္ဂလာတဲ့မြင်ရတာမင်္ဂလာမဟုတ်ပါဘူးတဲ့မျက်စိမပွင့်ခင်နားလေးနဲ့ကြားလိုက်ရတာမှတကယ်ကိုပဲမင်္ဂလာရှိတာပါဆိုပြီးတော့တုဒ္ဒမင်္ဂလိကအယူရှိတဲ့ကြားတာကိုမင်္ဂလာလို့အယူရှိတဲ့ပုံကိုယ်တွေကဒီလိုပြန်ပြီးတော့ခြေပကြပြန်အဲ့တော့သူတို့ကကြားတာကိုသိသဘောကြတော့ကြားတာအိယာကမထသေးဘူးအိယာကလည်းမရှိသေးတဲ့မျက်လုံးမဖွင့်သေးဘူးကောင်းမြတ်တဲ့စိတ်တည်ရှိတဲ့အတန်လေးကြားလိုက်ရတာမင်္ဂလာပဲလို့မြင်ရတာမင်္ဂလာမဟုတ်ပါဘူးလို့သူတို့ကထပြီးတော့ကန့်ကွက်တယ်သူတို့ကကြားတာကိုသဘောကျတဲ့ပုံကိုအုပ်စုတွေပေါ့အဲ့တော့တစ်ဖက်ကလည်းပဲမြင်တာမင်္ဂလာတစ်ဖက်ကလည်းပဲစိတ်တည်ရှိတဲ့အတန်လေးကြားလိုက်ရတာမင်္ဂလာနောက်တအုပ်စုကထပ်ပြောတယ်မဟုတ်သေးဘူးတဲ့မုဒ္ဒမင်္ဂလိကရှိတဲ့ပုံကိုရဲ့မုဒ္ဒဆိုတာမနေ့အရာထလိုက်လို့ရှိရင်အင်မတန်မှတင်းပြန့်မှုေးကြိုင်နေတဲ့ပန်းနံလေးတွေဗာလေးတွေမှုေးလိုက်ရတာဒါမင်္ဂလာပဲတဲ့အနံလေးနှာခေါင်းထဲမှာဆွဲပြီးတော့တင်းသွားလို့ရှိရင်မင်္ဂလာရှိတာပဲတဲ့ဒါမှမဟုတ်ရင်လည်းပဲကိုကြိုက်တဲ့အစားတောက်လေးအရာထစားလိုက်ရတာမင်္ဂလာတဲ့အစားတောက်ကြိုက်တဲ့ပုဂ္ဂိုလ်ကလည်းဒီလိုပြောပြန်တယ်တချို့ကြတော့လည်းပဲမဟုတ်ဘူးတဲ့စိတ်တည်မင်္ဂလာရှိတဲ့အုတ်ထုပ်ကလေးတွေဆောင်းရတာမနဲ့လင်းလာလို့ရှိရင်စိတ်တည်ရှိတဲ့မင်္ဂလာဝတ်စုံလေးတွေဝတ်ရတာမင်္ဂလာပဲဆိုပြီးတော့အဲ့တတိယအုပ်စုကအနံလေးတွေအရာသားလေးတွေအတွေ့အထိလေးတွေကောင်းကောင်းလေးတွေနံမိပြီသို့မဟုတ်ကောင်းကောင်းလေးတွေစားရတာကောင်းကောင်းလေးတွေတွေ့ထိရတာမင်္ဂလာပဲဆိုပြီးတော့မုဒ္ဒမင်္ဂလာဒါကိုပဲမင်္ဂလာလို့ယူရှိတဲ့ပုံကူရဲ့ငင်းညပြန်တယ်အဲ့တော့အုပ်စု၃အုပ်စုကျွဲတယ်နံပါတ်၁ကကြားတာမင်္ဂလာနံပါတ်၂အုပ်စုကကောင်းကောင်းလေးတွေစိတ်တည်ရှိတဲ့အတန်လေးတွေကြားရတာမင်္ဂလာနံပါတ်၃အုပ်စုကကောင်းတဲ့အနံလေးတွေကောင်းတဲ့အစားအသောက်လေးတွေကောင်းတဲ့တွေ့ထိအဝတ်စုံလေးတွေကိုတွေ့ထိခံစားရတာမင်္ဂလာဆိုပြီးတော့လူတွေဟာသုံးအုပ်စုကွဲသွားတယ်ခါတိုင်းကမှဆိုလို့ချင်းခေါင်းစည်းတစ်ခုတင်ပြီးတော့ဆွေးနွေးလို့ချင်းလေးလာကြာလို့ပြီးတယ်ပေါ့ဒါပေမဲ့လို့ဒီတခါမင်္ဂလာတရားနဲ့ဆက်ပြီးတော့ထင်မြင်ချက်တွေကကွဲနေတယ်တယောက်နဲ့တယောက်ညှိလို့မရဘူးမြင်တဲ့ပုံကိုယ်တွေကလည်းပဲမြင်တာမင်္ဂလာဆိုပြီးတော့တင်ခံနေတယ်ကြားတဲ့ပုံကိုယ်တွေကလည်းပဲကြားတာမှမင်္ဂလာစစ်ပဲအတွေ့အထိတို့အနံ့တို့အရသာစားတာကြိုက်တဲ့ပုံကိုယ်တွေကလည်းပဲဒါတွေမှမင်္ဂလာပဲဆိုပြီးတော့အယူတွေတင်းနေတော့လေးလာကြားလဲမပြီးတစ်နှစ်ကြားလဲမပြီးကြာသွားတယ်ပေါ့အဲ့တော့ဘယ်လောက်ထိကြာသွားတယ်လဲဆိုရင်၁၂နှစ်ကြာသွားတယ်တဲ့ယံမင်္ဂလံဒွါရတာဟိစိန်တယိန်သူတရေဝကာဒုထာနံနာရီကိစန္တိအထတိန်တင်္ဆမင်္ဂလံဒေတိတံဒေဝဒေဝိနာတဗ္ဗပါပဝိနာတနံတဗ္ဗလောကာဟိတထာယမင်္ဂလံတံဗနာမဟိသာရိဝကာနဲ့နဲ့တကွာဖြစ်သောလူပုဂ္ဂိုလ်တို့သည်ဒွါရတာဟိ32နှစ်တို့တိုင်အောင်ယံမင်္ဂလံအကျင့်မင်္ဂလာတရားတို့ကိုစိန်တရိန်သူကြံစီခဲ့ကြကုန်ပြီးသောဌာနံချမ်းသာခြင်းအကြောင်းကောင်းမြတ်သောတံမင်္ဂလံထိုမင်္ဂလာအစစ်ကိုနာရီကိစန္တိမသိနိုင်ကြလေကုန်တဲ့ဒီလိုပဲငင်းခုန်လိုက်တာ32နှစ်ထိရောက်သွားတယ်လေးလာနဲ့ပြီးနေကြစီဝေဝေးကြီးတစ်ခုဟာ32နှစ်ကြာတဲ့ထိမပြီးဘူးတဲ့အဲ့တော့လူတွေငင်းခုန်ကြတော့ဘာဖြစ်လဲဆိုလူတွေမှာစောင့်နေတဲ့ net တွေကလည်းပဲကိုရတာမမြင်ရတာသူတို့လည်းပဲအယူဆတွေကကွဲကုန်ကြတယ်မြေပေါ်မှာနေတဲ့ဘုံမစိုး net တွေအဲ့ဒီဟာနေတဆင့်အာကတစိုးကောင်းကင်မှာနေတဲ့ net တွေအဲ့ဒီဟာတဆင့် net ပြီ6ထက်လို့ခေါ်တဲ့ဇတုမဟာရဲ့ဒါဝရိနာယာမတုတိတာနေမနာတတိပရဏိမိတဝတဝတိဆိုတဲ့ net ပြီ6ထက်က net တွေကလည်းပဲအယူအဆတွေငင်းခုန်ကြတော့တာသူတို့ကလည်းပဲလူဝတ်သေးပြီးတော့ဖြစ်တဲ့ပုံကိုယ်တွေဆိုတော့ net တွေဆိုတော့သူတို့လည်းပဲအမှန်တရားမဆုံးဖြတ်နိုင်ငင်းခုန်ကြတော့တာပဲအဲ့တော့ငင်းခုန်ရင်ငင်းခုန်ရင်လည်းဘယ်ဘုံထိရောက်သွားလဲဆိုတော့ဘုန်းကြီးတို့ရူပပြန်မာတဲ့အမြင့်ဆုံးဖြစ်တဲ့အကနိဋ္ဌဘုံထိမင်္ဂလာအုပ်စုတွေအယူအဆတွေ၃မျိုးကျွဲတယ်ဒီထဲမှာအရိယာပုဂ္ဂိုလ်ကတော့မပါပါဘူးအရိယာဖြစ်သွားလို့ရှိရင်လောဘဒေါသမောဟဖြစ်ရင်မင်္ဂလာမရှိဘူးကောင်းတဲ့စိတ်ဖြင့်မင်္ဂလာရှိတယ်လို့ယုံကြည်တဲ့အခါမှာဘာသံကြကြဘာမြင်ရမြင်ရကိုယ့်ရဲ့နှလုံးသွင်းပေါ်မှာမူတည်တယ်ဆိုပြီးတော့အရိယာပုဂ္ဂိုလ်တွေကတော့ဒါတွေကိုယုံကြည်ချက်မရှိပါဘူး။ကောင်းတာလုပ်ရင်မင်္ဂလာဖြစ်တယ်။မကောင်းတာလုပ်ရင်အမင်္ဂလာဖြစ်တယ်ဆိုတော့သူတို့ကတော့ဒီလိုဆွဲဆွဲမြဲမြဲယုံကြည်ပြီးသားဖြစ်တယ်။ခုကွဲနေတဲ့လူတွေနဲ့တွေပြန်ပါတယ်ဆိုတော့ပုထုဇဉ်တွေပုထုဇဉ်တော့ဥမ္မတကောဆိုတဲ့အတိုင်းပုထုဇဉ်ဆိုတာ တရားမှန်နေဖို့မသိရတဲ့အတွက်အယူဆတွေရဲ့ရင်းချိုင်နေပေါ့။ဘာနဲ့တူတယ်လဲဆိုတော့ဖွဲပုံကြီးမှာစိုက်နိုင်ထားတဲ့တင်ငုံနဲ့တူတာပဲ။ဖွဲပုံကြီးစိုက်ထားတဲ့တင်ငုံဟာဘယ်တော့မှတည်တည်ငြိမ်ငြိမ်မရှိဘူး။လှုပ်လှုပ်လှုပ်လှုပ်ဖြစ်တာပဲ။လူတွေကလည်းပဲဟိုနာမည်ကြီးဟိုလိုက်ဒီနာမည်ကြီးဒီလိုက်နဲ့ကိုယ့်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်ဉာဏ်မရှိတော့ခုလည်းပဲမင်္ဂလာဆိုတာပါဆိုတာသူတို့မှတွေးကြခေါ်ကြငင်းကြတဲ့နတ်ပြန်မာရီတိ12နှစ်ကြာမပြီးနိုင်ဘူးတဲ့12နှစ်ကြာတော့ဒီမင်္ဂလာတရားကြီးကပြီးပြတ်သွားပြီလားဆိုတော့မပြီးဘူးနောက်ဆုံးမှာတာဝရိနာနတ်ပြည်မှာနေတဲ့နတ်တွေကစီဝေးကြတယ်အမောင်တို့တဲ့တရားမင်းဆိုတာငါတို့တဲ့ဘုံကံလည်းပဲကြီးမားတယ်စတုမာတဲ့နတ်တာဝရိနာဆိုတဲ့နတ်ပြည်နှစ်ထပ်ကိုလည်းပဲအစိုးရတယ်အဲ့တော့တရားမင်းဟာငါတို့တဲ့ဘုံကံလည်းပဲကြီးတယ်ပညာဉာဏ်လည်းပဲကြီးတယ်အနုဘောလည်းပဲကြီးတယ်ငါတို့တရားမင်းစီသွားပြီးတော့မင်္ဂလာဆိုတာဘာလဲဆိုတာအဆုံးပြတ်ခံယူကြစို့ဆိုပြီးတော့အဲ့ဒီအုပ်စုသုံးစုကွဲနေတဲ့တာဝရိနာနဲ့တည်းဟာတရားမင်းစီသွားကြတာတရားမင်းစီသွားတော့တရားမင်းကိုမေးတယ်ရှင်တရားမင်းကျွန်ုပ်တို့တော့ဒီလိုပဲမင်္ဂလာအယူဆနဲ့ပတ်သက်လို့ကွဲပြားနေပါတယ်အဲ့ဒီအကြောင်းအရာတွေကိုရှင်တရားမင်းဖြည့်ရှင်းပေးပါလို့တရားမင်းကိုလျှောက်တော့တရားမင်းကဒီမင်္ဂလာပြတ္တနာဘယ်မှာစဖြစ်တာလဲလို့မေးတော့ဒီလိုပဲဘသူကပြောတာဘသူကပြောတာနဲ့စုံစမ်းလိုက်တဲ့အခါမှာလူပြည်မှာစဖြစ်တယ်ဆိုတာသိသွားတယ်လူပြည်မှာစပြီးတော့မင်္ဂလာတရားတွေဖြစ်ပေါ်လာတယ်ဆိုတော့တရားမင်းကဆက်မေးတယ်မြတ်စွာဘုရားကတော့ဘယ်မှာပွင့်တာလဲဆိုတော့ရှင်တရားမင်းနဲ့လူပြည်မှာပဲပွင့်တာပါအဲ့ဒီလိုဆိုလို့ရှိရင်မင်္ဂလာတရားကိုအကျွမ်းမဲ့သိတော်မူတဲ့မြတ်စွာဘုရားကိုသင်တို့မေးပြီလားလို့တရားမင်းကမေးလိုက်တော့မမေးရသေးပါဘူးတဲ့မြတ်စွာဘုရားကိုမမေးရသေးပါဘူးရှင်တရားမင်းတဲ့အဲ့တော့တရားမင်းကပြောတယ်အမောင်နဲ့သားနဲ့သမီးတို့တဲ့သင်တို့ဟာဥပမာပြောရလို့ရှိရင်အလင်းရောင်ကိုလိုရှိတဲ့ပုဂ္ဂိုလ်တယောက်ဟာမိဘုံကြီးကိုကြော်ပြီးတော့ပိုးစုံကျူးထံမှာလိုက်ပြီးတော့အလင်းရောင်ရှာတယ်လို့ဖြစ်နေပြီတဲ့ကိုလိုချင်တာကအလင်းရောင်အလင်းတက်ဒါပေမဲ့လို့အလင်းတက်ရှိတဲ့မိဘုံကြီးစီမှာတော့အလင်းတက်မရှာဘဲနဲ့ပိုးစုံကျူးလေးစီသွားပြီးတော့အလင်းရောင်တွေမှွေနှောက်ရှာပွေတယ်လို့ဖြစ်နေပြီတဲ့ခုလည်းပဲမြတ်စွာဘုရားဆိုတာအလုံးသိတယ်အလုံးတော့မသိတာမရှိဘူးပေါ့အဲ့တော့အလုံးသိတဲ့မင်္ဂလာတရားကိုကျွမ်းမဲ့သိတဲ့မြတ်စွာဘုရားကိုကြော်ပြီးတော့ငါစီလာမေးတယ်ဆိုတာသင်တို့ကမိဘုံကြီးကြော်ပြီးတော့ပိုးစုံကျူးကိုထံမှာအလင်းရောင်ရှာတယ်လို့ဖြစ်နေပြီတဲ့ကဲကောင်းပြီဒီလိုဆိုလို့ရှိရင်မြတ်စွာဘုရားထံသွားပြီးတော့မင်္ဂလာပြတနာမေးကြစို့အဲ့ဒီလိုပြောပြီးတော့တရားမင်းကနတ်သားတယောက်ကိုအမိအားဖြင့်မတင်ကြတဲ့နတ်သားတယောက်ကိုပြတနာမင်္ဂလာမေးပုံကြီးတင်ပေးလိုက်တယ်တင်ပေးပြီးတော့ကိုယ်တိုင်လည်းပဲလိုက်တယ်နတ်ပြန်မာတွေသိကျင်တဲ့နတ်တွေဘာတွေလည်းပဲတရားမင်းဥဆောင်ပြီးတော့မြတ်စွာဘုရားရှိတဲ့ဇေတဝန်เจ้าကိုဆင်းလာကြတယ်အယောင်လင်းနေကိုယောင်ကိုဝါရီတောက်ပပြီးတော့အချိန်အားဖြင့်ဘယ်ချိန်လောက်တော့ဆိုတော့ဘုန်းကြီးတို့ည10နာရီကနေပြီးတော့နှစ်ချက်အတွင်းလောက်မှာနှက်ပြန်ပါလေလာလေးရှိပါလေမြတ်စွာဘုရားရဲ့ကိစ္စတွေထဲမှာမြတ်စွာဘုရားတနေ့တာတနေ့တာမှာကိစ္စ၅မျိုးလှုပ်လေးရှိတယ်ပေါ့ပြုလုပ်တော်မူလေးရှိတယ်နံပါတ်၁ကပုရိဘတ်တာကိစ္စမနေ့6နာရီလောက်ကနေပြီးတော့နေ့12နာရီဆွမ်းစားချိန်အတွင်းမှာပြုလုပ်ပွဲကိစ္စဒါလည်းပဲကြွထိုက်တဲ့ပုံကိုယ်လေးကိုကြည့်ဆုံးခံကြွတရားဟောတရားပြဒါမျိုးလုပ်တာဒါကိုဆွမ်းစားဆွမ်းမစားမိအချိန်အတွင်းပြုလုပ်တဲ့ကိစ္စကိုပုရိဘတ်တာကိစ္စတဲ့ဒါမြတ်စွာဘုရားနေ့စဉ်ပြုလုပ်တော်မူတဲ့ကိစ္စအကြောင်းတူးမရှိဘူးဆိုရင်ဒီလိုပဲမြတ်စွာဘုရားဆောင်ရွက်ပါတယ်နောက်ပိစ္ဆာဘတ်တာကိစ္စဆိုတာနေ့လယ်12နာရီကနေပြီးတော့ညနေ6နာရီအတွင်းလောက်ဆွမ်းစားပြီးချိန်ရနေညနေပိုင်းထိဆောင်ရွက်တဲ့ကိစ္စကိုပိစ္ဆာဘတ်တာကိစ္စတဲ့ဒါတော့မြတ်စွာဘုရားကနာကုတိဝင်တော်မူကဏ္ဍရင်ဒုံလဘတရား၅ပါးကိုယဟန်ဒီဟောယဟန်ဒီရလည်းပြည့်တနာမေခဏညောင်းညာမှုကိုဖြေတယ်ပေါ့နောက်ပြီးတော့ညနေမှာတရားနာလာတဲ့လူတွေကိုတရားဟောတယ်ပေါ့ဒီလိုနဲ့မြတ်စွာဘုရားညနေ6နာရီလောက်ရောက်တယ်ဒါဟုပစ္စပတ္တကိစ္စတဲ့ဆွမ်းစားပြီးချိန်မှာညာဥမရောက်ခင်မှာပြုပွဲကိစ္စလို့ခေါ်ပါတယ်နောက်ညကြတော့အပိုင်း၃ပိုင်းပိုင်းလိုက်ပါတယ်နံပါတ်၁ကပုရိမယာမကိစ္စတဲ့ညင်ဦးရန်ကိစ္စတဲ့မြတ်စွာဘုရားညင်ဦးရန်ကိစ္စမှာတချို့လူတွေအိတ်တယ်လို့မြတ်စွာဘုရားကြိန်းတော်မမူသေးပါဘူးညနေ6နာရီကနေပြီးတော့10နာရီလောက်ထိဘာလုပ်တယ်လဲဆိုတော့ဘုရားရှင်ဟာခန္ဓာကိုယ်အငွေ့ရဖို့ရာအတွက်ရေသုံးတတ်တော်မူတယ်ရေချိုးတော်မူတယ်ပေါ့ ရေချိုးပြီးတဲ့အခါမှာဘုရားရှင်ကိုယ်တော်မြတ်ဟာကန္နကုတိရှိခင်းထားတဲ့နေရာမှာတွားပြီးတော့ထိုင်တော်မူပြီးတော့ဖလသမပတ်ဝင်စားတယ်။အဲ့ဒီအချိန်မှာယဟန်နေရာသူ့ကြောင်းကနေသူအရှိုးရှိုးထွက်လာပြီးတော့မြတ်စွာဘုရားထံလူတွေလည်းပဲပြန်သွားတဲ့အချိန်ဆိုတော့မြတ်စွာဘုရားထံပြဿနာမေးကြတယ်။မတိတာလေးတွေရှိရင်မေးကြတယ်။မြတ်စွာဘုရားတပည့်တော်ကိုယ်တော်တရားပေးပါဆိုပြီးတော့မြတ်စွာဘုရားကသင်လျော်တဲ့ကမ္မထံတွေပေးတယ်။တချို့ယဟန်နေရာလည်းပဲတရားဟောတော်မူပါဘုရားဆိုတော့တခါတည်းကမြတ်စွာဘုရားတရားဟောတယ်ဒီလိုနဲ့6နာရီကနေပြီးတော့ည10နာရီအတွင်းမှာမြတ်စွာဘုရားရေသုံးသက်ရေချိုးတော်မူခဏတက်ပြုတ်ဖလားတမပဲဝင်စားပြီးတော့ကြွရောက်လာတဲ့ယဟန်တွေကိုတရားဟောတယ်ပြဿနာတွေဖြေပေးတယ်ကမ္မထံတွေနီးပေးတယ်ဒီလိုနဲ့10နာရီထိရောက်သွားတယ်ဒါကိုပုရိပတ်ဒါကိုပုရိမယာမကိစ္စတဲ့ညင်ဦးယံကိစ္စလို့ခေါ်ပါတယ်နောက်10နာရီထိုးကနေပြီးတော့မနက်နှစ်ချက်ထိမြတ်စွာဘုရားမစ္စည်းမယံမကိစ္စတကောင်ယံကိစ္စလို့ဒီလိုခေါ်ပါတယ်အဲ့တော့တကောင်ယံကိစ္စည10နာရီကနေပြီးတော့မနက်နှစ်ချက်ထိုးကြည့်မြတ်စွာဘုရားကျိမ့်ပြီလားဆိုတော့တမေးမှမကျိမ့်ဆက်ရသေးပါဘူးမြတ်စွာဘုရားဟာလူသားတွေထဲမှာအင်မတန်မှအလုတ်လုတ်ပါတယ်အလုတ်လုတ်တွေပဲအလုံးရဲ့နိုင်မဲ့ကျေးဇူးရှင်ဆိုပြီးတော့ကျေးဇူးတရားတွေကကြီးမားခဲ့တယ်ပေါ့အဲ့တော့10နာရီကနေပြီးတော့မနက်နှစ်ချက်တွင်ဘုရားရှင်ကိုတော်မြတ်ဘာလုတ်တယ်လဲဆိုတော့ယဟန်နေလည်းပဲကမ္မထံယူပြီးတော့10နာရီလောက်ကြာပြန်သွားတဲ့ချိန်မှာနတ်ပြန်မာရီယာလူသူကင်းရှင်းတဲ့ချိန်မှာလာရောက်ပြီးတော့ပြဿနာတွေမေးကြသူတို့သိရင်နာတွေရှောက်ထားကြမြတ်စွာဘုရားကတရားတွေဟောကြတန်ရုပ်ပါဠိတော်မှာဆိုရင်ဘုန်းကြီးတို့တက္ကတန်ရုပ်ဒေဝတာတန်ရုပ်စသည်ဖြင့်နတ်ပြန်မာရီမေးတာတွေကိုဖြေခဲ့ကြတယ်ခုမင်္ဂလာတုပ်လည်းပဲဒီတိုင်းပဲည10နာရီကနေနှစ်ချက်တွင်းလောက်မှာတရားမင်္ဂလာဥဆောင်ပြီးတော့မင်္ဂလာတရားလာမေးကြတယ်အဲ့ဒီအချိန်တွင်းမှာနတ်ပြန်မာတွေကိုပဲသီးတန့်ဟောတယ်ပေါ့ခုလည်းပဲတရားမင်းဥဆောင်တဲ့နတ်တရားလာပြီးတော့ပြဿနာမင်းမနဲ့ဟာဇေတဝန်ကျောင်းထဲမှာရောက်လာပြီးတော့မြတ်စွာဘုရားကိုထီချင်းကြီး၅ပါးနဲ့ရှစ်ခိုးသေးသေးချာချာကိုရှစ်ခိုးပြီးမှမတ်တက်လေးရပ်ပြီးတော့ဗဟုရေဝါမနုဿာစမင်္ဂလာနိအစိန်တယုံအာကင်္ဂမာနာတုဒ္ဓနံဖြူဟိမင်္ဂလာမုတ်တမံဆိုပြီးမင်္ဂလာတရားကိုလျှောက်ထားတာအဲ့ဒါကမစ္စည်းမယံမကိစ္စနဲ့ဗြဟ္မာရီရတည်ကျင်းနာမိမြတ်စွာဘုရားကပြန်ဖြေးလေဒီလိုနဲ့ဆယ်နာရီကနေမနေ့နှစ်ချက်ထိုးလောက်ထိရောက်သွားပါတယ်ဒါကိုမစ္စည်းမယံမကိစ္စတန်းကောင်ယံကိစ္စလို့ဒီလိုပြောလို့ရတယ်ဒါမြတ်စွာဘုရားနေ့စဉ်နေပါဆောင်ရွက်တဲ့ကိစ္စပါနောက်ဆုံးပစ္စည်းမယံမကိစ္စဆိုတာဘာလဲဆိုတော့နှစ်ချက်ထိုးကနေပြီးတော့မနေ့6နာရီလောက်ထိဆောင်ရွက်တဲ့ကိစ္စမိုးတောက်ယံကိစ္စလို့ဒီလိုပြောရပါတယ်မိုးရောက်ရန်ကိစ္စကြဘုရားရှင်ပါလို့တလဲဆိုတော့နှစ်ချက်ထိုးလောက်ကြတော့နှက်ပြန်မာတွေလည်းပဲမရှိတော့ဘူးပြန်သွားကြတယ်အဲ့တော့နှစ်ချက်ထိုးကနေပြီးတော့3နာရီမိနစ်20လောက်ထိအချိန်အားဖြင့်10နာရီမိနစ်20လောက်မြတ်စွာဘုရားခန္ဓာကိုယ်တွေကလူသားဖြစ်တဲ့အခါမှာညောင်းညံမှုရှိတော့နေမှာတရားဟောရတရားပြရနဲ့လောက်ရတာညောင်းညံမှုရှိတော့ဈဉ်ချံကြွတော်မူတယ်တဲ့မကျိန်းဆက်သေးပါဘူးအဲ့တော့နှစ်ချက်ထိုးကနေပြီးတော့3နာရီမိနစ်20အချိန်အားဖြင့်တနာရီနဲ့မိနစ်20လောက်ကြာအောင်မြတ်စွာဘုရားဇင်းကြံကြွတော်မူတယ်။ဇင်းကြံကြွပြီးတဲ့အခါမှာ3နာရီမိနစ်20လောက်ကနေပြီးတော့4နာရီမိနစ်40လောက်ထိအချိန်အားဖြင့်တနာရီမိနစ်20လောက်ကြာတယ်ပေါ့။အဲ့တော့3နာရီမိနစ်20ကနေ4နာရီမိနစ်40လောက်ထိဘုရားရှင်ဘာလုပ်တယ်လဲဆိုတော့ကဏ္ဍကုတီတဲ့ဝင်တော်မူပြီးတော့လက်ရာနံပါတ်နဲ့ခဏတပြုတ်လှဲပြီးတော့တရားနှလုံးသွင်းရင်ကျိမ့်ဆက်တော်မူတယ်တဲ့ဘုရားရှင်ကျိမ့်ဆက်တော်မူတာညမှာအဲ့ဒီအချိန်အားဖြင့်3နာရီမိနစ်20ကနေ4နာရီမိနစ်40လောက်ထိတနာရီမိနစ်20လောက်ပဲကျိမ့်ဆက်တော်မူပါတယ်ဒါတောင်မှတရားနှလုံးသွင်းရင်ကျိမ့်ဆက်ပါတယ်နောက်တစ်ခါ4နာရီမိနစ်40လောက်ကနေပြီးတော့6နာရီလောက်အတွင်းကြတော့မြတ်စွာဘုရားထတော်မူပြီးတော့ကိုယ်လက်တုပ်တင်ပြီးတော့နောက်ဆုံးမှဒီနေ့ဘယ်တတဝါတွေကိုချစ်ချွတ်ရပါမလဲဘုသူကိုမြန်ဘာတရားဟောရပါမလဲဘယ်စီသွားပြီးတော့တရားဟောရပါမလဲဆိုပြီးတော့ကြွထိုက်ကြတဲ့တတ္တဝါတွေကိုသဗ္ဗညုတဉာဏ်နဲ့ဖြန်းပြီးတော့ကြည်တော်မူတယ်တဲ့ဒါမြတ်စွာဘုရားရဲ့တနေ့တာလုပ်ငန်းကိစ္စ၅မျိုးပါခုလည်းပဲတရားမင်းဥဆောင်တဲ့နတ်တရားအဲ့ဒီအချိန်အားဖြင့်ညင်တန်းကောင်းဉဏ်ပေါ့ဧကန္တမယံဘဂဝါတာဝတိယံဝိရတ္တိစေတဝနေအနာထပိဋိကတအာရာမေအထာကောအညာတရာဒေဝတာဘိကန္တာယရတ္တိယဘိကန္တဝန္တာကေဝလကပံဇေတဝနံဩဘာတတဝါယေနာဘဂဝတိနုပတင်ကမိဥပတင်ကမိတဝါဘဂဝန္တံဘိဝါတတဝါဧကမန္တံအထာတိဧကမန္တံထိတာကောတာဒေဝတာဘဂဝန္တံဂါထာယဣဇဘာတိတဲ့အဲ့ဒီလိုညင်တောင်းကောင်းရောင်ချင်း အချိန်အပြင်တိတိကျကျပြောရင်ဆယ်နာရီနဲ့နှစ်ချက်အတွင်းတစ်ချိန်လောက်မှာတရားမင်းဥဆောင်တဲ့ပြတနာမင်းမနဲ့ဥဆောင်တဲ့နတ်တရားမြတ်စွာဘုရားထံလာပြီးတော့ချီတင်ကြီး၅ပါးနဲ့ရှစ်ခုပြီးတဲ့အခါမှာမတ်တရဲပြီးတော့စောစောကပြတနာမင်းကိုတာဝန်ယူထားတဲ့မြတ်သားကဂါထာနဲ့လျှောက်တယ်ဘဟုရေဝါမနုဿာစမင်္ဂလာနိအစိမ့်တယုံအာကင်္ဒမာနာတုဌာနံဖြူဟိမင်္ဂလမုဒ္ဒမံပန္ဒီဘုံတော်နေဝံထွန်းလင်းတောက်ပတော်မူသောမြတ်စွာဘုရားသုဌာနံချမ်းသာတိရဲ့ဖြစ်ကိုအာကင်္ဒမာနာအလိုရှိကြကုန်သောဘဟုများစွာကုန်သောဒေဝနတ်တို့သည်၎င်းမနုဿာစလူတို့သည်၎င်းမင်္ဂလာနိမင်္ဂလာတရားတော်တို့ကိုအစိမ့်တယုံကြံစီခဲ့ကြပါကုန်ပြီမြတ်စွာဘုရားတဲ့တပည့်တော်တို့လူတွေနဲ့ဒီမင်္ဂလာတရားတော်ကိုကြံစီခဲ့ကြတယ်ဘာဖြစ်လို့ကြံစီတာတော့ဆိုတော့ချမ်းသာခြင်းလို့မင်္ဂလာရှိခြင်းလွန်းလို့မင်္ဂလာဆိုတာဘာလဲလို့လူတွေရောနတ်တွေရောပြန်မာတွေရောကြံစီခဲ့တာ12နှစ်ကြာပါပြီမြတ်စွာဘုရားတဲ့အာကင်္ဂမာနာတုဌာနံဖြူဤမင်္ဂလမုဒ္ဒမံတွန်းရှင်တော်မြတ်ဘုရားသည်ဥဒ္ဓမံကောင်းမြတ်လစွာသောမင်္ဂလံချမ်းသာခြင်းအကြောင်းဖြစ်တဲ့မင်္ဂလာတရားတော်ကိုဖြူဤဟောတော်မူပါဖေယဣတိတုအညတရာဒေဝတာမျိုးမီအာဖြင့်မထင်ရှားတဲ့နတ်တလားတပါးသည်ဘဂဝန္တံဘုန်းတော်ကျောင်းပါတကင်းရှင်တော်မြတ်ဘုရားကိုအဝေါ်စာကောင်းစွာမသွေမေးလျှောက်ခဲ့ပါပေတည်းအဲ့တော့နတ်သားတပါးကအလုံးရဲ့ကိုစားမြတ်စွာဘုရားတဲ့တပည့်တော်တို့လူတွေနဲ့ဒီပြန်မာတွေမင်္ဂလာတရားကြံစီခဲ့တာ12နှစ်တောင်ကြာခဲ့ပါပြီအဲ့တော့တပည့်တော်တို့ချမ်းသာဖို့အတွက်မင်္ဂလာတရားကိုသိကျင်နေတဲ့နတ်လူပြန်မာတွေကိုမြတ်စွာဘုရားမင်္ဂလာအပစိုးတာဘာလဲဆိုတာဟောကြားပေးတော်မူပါဘုရားလို့နတ်သားကလျှောက်တယ်အဲ့တော့ဒီနေရာမှာအလုံးယနေ့တက္ကမကြီးတို့တန်တန်မိမိရဲ့မွေးနေ့မင်္ဂလာမှာမင်္ဂလာရှိကျင်တယ်ပေါ့မင်္ဂလာရှိကျင်တဲ့အတွက်တန်ဃာတော်ရှင်မြတ်တွေကိုလာပြီးတော့ဆုံးကတ်တယ်။အပရိသတ်တွေကိုကြွေးမွေးတယ်ဆွမ်းအားရှိသမျှဓာတ္တဗဝတ္ထုအစုစုတွေလှူဒန်းကြတယ်။ဘာလုပ်ကျင်တာလဲဆိုတော့မင်္ဂလာရှိကျင်လို့မင်္ဂလာမွေးနေ့ဖြစ်ကျင်လို့မင်္ဂလာအစ်စ်ဖြစ်တဲ့မတ်ဖို့နိဗ္ဗာန်ကိုရကျင်လို့လို့ကြည်ရွယ်ချက်ကတော့မလျှောက်ပေမဲ့ဒီလိုပဲဖြစ်မှာပါ။အဲ့တော့ကောင်းပြီမင်္ဂလာဆိုတာဘာလဲမြတ်စွာဘုရားရဲ့မင်္ဂလာအယူဆကိုရှင်းစရာတော်တွေကဘလို့ပြောပြတယ်လဲဆိုတော့ဒေတိတံဒေဝဒေဝိနတပပပဝိနာတနံတပလောကဟိတထာယမင်္ဂလံတံပနာမဟိတဲ့ဒေဝဒေဝိနနတ်တုထေနမျက်ဆုံးဖြစ်တော်မူသောဘုရားရှင်ကိုတော်မြတ်သည်တပပပဝိနာတနံအလုံးစုံသောမကောင်းမှုအကုသိုလ်တို့ကိုပယ်ဖြောက်တတ်သောအထတိန်တင်စာ38ပါဠိဖြစ်သောမင်္ဂလံမင်္ဂလာတရားတို့ကိုတဗ္ဗလောကဟိတတ္ထာယအလုံးစုံသောလူနဲ့ပြန်မှာတတ္တဝါပေါင်းတို့ရဲ့အကျိုးစီးပွားလုံငါဒေတိတံဟောကြားတော်မူအပ်ပါပြီတဲ့မင်္ဂလာဆိုတာဘာလဲဆိုတော့ဟောဒီတပ္ပပါပဝိနာတနံတဲ့ဒါနံပါတ်1အချက်နံပါတ်2ချက်ကဘာလဲဆိုတော့တဗ္ဗလောကဟိတတ္ထာယတဲ့ဒီနှစ်ချက်ဟာမင်္ဂလာမိခြင်းရဲ့အကြောင်းကိုပြတဲ့ဟိပတ်တွေပါတရာကြီးရတော့မင်္ဂန္တိဟုတ်တိန်ပါပုဏ္ဏန္တိဣမေတ္တာတိမင်္ဂလာနိမင်္ဂလာဆိုတဲ့ကြီးပွားချမ်းသာကြောင်းပဲဘယ်အခါမှကြီးပွားချမ်းသာမလဲဆိုတော့တပ္ပပါပဝိနာတနံနဲ့အလုံးစုံသောမကောင်းမှုအကုသိုလ်တွေကိုပယ်ဖြောက်တက်ရင်ဒါမင်္ဂလာပဲအဲ့တော့မင်္ဂလာဆိုတာဘာလဲလို့မင်းအောက်တန်းကြတဲ့စိတ်ဓာတ်တွေညံ့ဖျင်းတဲ့စိတ်ဓာတ်တွေလောဘဒေါသစတဲ့အင်မတန်မှညံဖျင်းအောက်တန်းကြတဲ့စိတ်တက်တွေကိုပယ်ဖြောက်တဲ့အချိန်ဟာမင်္ဂလာရှိတဲ့အချိန်လို့ဒီလိုပြောလို့ရပါတယ်။အဲ့တော့ပုဂ္ဂိုလ်တယောက်ဘယ်ချိန်ဟာမင်္ဂလာရှိဆုံးချိန်လဲလို့မေးရင်လောဘဒေါသစတဲ့အောက်တန်းကြတဲ့အပယ်ရောက်စေတတ်တဲ့ဒီမကောင်းတဲ့စိတ်တက်တွေကိုပယ်ဖြောက်နိုင်တဲ့အချိန်ဟာအဲ့ဒါမင်္ဂလာရှိတဲ့အချိန်ပယ်ဖြောက်နိုင်တဲ့ပုဂ္ဂိုလ်မကောင်းတဲ့စိတ်တွေပယ်ဖြောက်နိုင်တဲ့ပုဂ္ဂိုလ်ကလည်းပဲမင်္ဂလာရှိတဲ့ပုဂ္ဂိုလ်အဲ့ဒီလိုမကောင်းတဲ့စိတ်ဓာတ်တွေနဲ့ကင်းစင်ပြီးတော့လုတ်တဲ့ပွဲဟာလည်းမင်္ဂလာရှိတဲ့ပွဲလို့အကျဉ်းချုပ်လို့ရပါတယ်။ကောင်းပြီမကောင်းတဲ့စိတ်ဓာတ်တွေပျောက်သွားပြီဆိုရင်ရှေးလူကြီးတွေလည်းပဲဆိုထားတယ်လူတကူသို့နှစ်ခုတဲ့လူတယောက်မှာသို့နှစ်ခုရှိတယ်ရဲ့။ဘာတွေလဲဆိုတော့နံပါတ်1ကုသိုလ်ဖြစ်ခြင်းဖြစ်ကုသိုလ်မဖြစ်ပါဘူးဆိုရင်နံပါတ်2အကုသိုလ်ပဲဖြစ်ပါတယ်။အဲ့တော့လူတယောက်မှာကုသိုလ်ဖြစ်တဲ့ချိန်နဲ့အကုသိုလ်ဖြစ်တဲ့ချိန်ရှိတော့အကုသိုလ်တွေမကောင်းတဲ့စိတ်ဓာတ်တွေကင်းစင်ပြီဆိုရင်ကောင်းတဲ့စိတ်ဓာတ်အလိုလိုရောက်လာတာပါ။အ ဒါကြောင့်မကောင်းတဲ့စိတ်တည်းကင်းစင်ပြီးတော့ကောင်းတဲ့စိတ်တည်းအလုံးစုံတတ္တဝါတွေရဲ့အကျိုးစီးပွားဖြစ်တဲ့အကျိုးစီးပွားလို့ငါဖြစ်တဲ့ကောင်းမွန်တဲ့ကုသိုလ်စိတ်တည်းဖြစ်ပြီဆိုရင်ဒါမင်္ဂလာရှိတဲ့အခြေမင်္ဂလာရှိတဲ့ပုဂ္ဂိုလ်မင်္ဂလာရှိတဲ့ပွဲလို့ဒီလိုခေါ်လို့ရပါတယ်။ပြောင်းပြန်ပြန်လိုက်ပေါ့ငွေကြေကုန်ကြေးကြတွေဘလောက်ပဲခံပြီးတော့ပွဲကြီးတွေဘလောက်ပဲလုံနေနေဒီပွဲမှာစိတ်သက်တည်းအကုသိုလ်တွေရောနေပါတယ်ဆိုရင်ဘလောက်ပဲမင်္ဂလာတွေပျော်ပျော်ဖျားရှင်ရဲ့လိုကတော့မင်္ဂလာမရှိဘူးအမင်္ဂလာလို့ဒီလိုပဲဆုံးဖြတ်လို့ရပါတယ်။ဘုန်းကြီးဥပမာလေးတစ်ခုပြောပေးမယ်။ဝင်းနေပွဲတွေလှုပ်လိုက်ကြတာနိုင်ငံသားတွေမှလည်းပဲလှုပ်ဗမာပြည်မှလည်းပဲလှုပ်ဟိုးခေတ္တုံဟာဆိုလို့ချင်း62ခုမတိုင်ခင်တော်လှန်ရေးကောင်စီမတက်ခင်ဟာဆိုလို့ရှိရင်ပါတီပွဲတွေအကြီးကျယ်ကျင်းပကြတယ်။အဲ့ဒီချိန်တုန်းကမွေးနေ့ပွဲတွေဘာတွေလုပ်ပြီးဆိုရင်ဘုန်းကြီးတို့ကြားဘူးတယ်ပေါ့။မွေးနေ့ပွဲလုပ်တဲ့ပုဂ္ဂိုလ်ကဟိုတယ်တွေမှာသုံးဖို့အိမ်ရှိရမြက်ခင်းပြင်းတွေမှာကြကြနာနာတီဆောက်ပြီးတော့ကောင်းမေဆိုတဲ့အရက်သေးစားတွေကောင်းမေဆိုတဲ့အစားတောက်တွေနဲ့ဝိုင်းဝန်းပြီးတော့တီဝိုင်းနေပါတွေနဲ့မွေးနေ့ကစဉ်းစားကြည့်ပေါ့။ဖိတ်စာထဲမှာတော့မွေးနေ့မင်္ဂလာဖိတ်ကြားလွာလို့မင်္ဂလာဆိုတဲ့စကားလုံးတော့ပါပါတယ်ဒီမွေးနေ့ပဲကိုအကြောင်းပြုပြီးတော့တောက်ဟဲစားဟဲမူဟဲယူဟဲဖရာရှင်ဖွင့်မပြုတဲ့ဖရာရှင်ကမူရစ်တဲ့ကုသိုလ်တွေကိုမေ့လျော့စီခြင်းရဲ့အကြောင်းဖြစ်တဲ့တေရက်တီစီးပွားရေးပြက်ခြင်းရဲ့အကြောင်းဖြစ်တာဒီမတောက်ပါနဲ့ဆိုတဲ့ပုဂ္ဂိုလ်ဗုဒ္ဓဘာသာဝင်တယောက်ဟာမြတ်စွာဘုရားတားမြစ်ထားတဲ့အရက်သေးစားတွေတောက်တယ်ဆိုရင်ဒီပုဂ္ဂိုလ်ရဲ့တန်တန်မှာကုသိုလ်စိတ်ဖြစ်နိုင်မလားကိုယ့်အကိုစဉ်းစားကြည့်ပေါ့နည်းနည်းလေးမူလာပြီဆိုလို့ရှိရင်စကားတွေလည်းပဲဟိုပြောဒီပြောအကုသိုလ်တွေဖြစ်တခါတည်းရင်ဆင်မသိလို့မွေးနေ့ပွဲတွေမှာတောက်စားတာတွေများပြီဆိုရင်ရံဖြစ်ကြပြီဆိုရင်ဒီပုဂ္ဂိုလ်တွေအကုသိုလ်တွေပြည်လာပဲအဲ့တော့အကုသိုလ်တွေရောက်လာပြီဆိုရင်မင်္ဂလာလုံးဝကင်းသွားပါတယ်အမင်္ဂလာလို့ဒီလိုပဲပြောလို့ရပါတယ်ဒါမြတ်စွာဘုရားရဲ့အလိုကြပါရိုးရိုးပုထုဇဉ်တွေကတော့ငွေတွေကြီးကျယ်ကုန်ကြတယ်အလှပတွေနဲ့ပြင်ဆင်ထားလိုက်တာမင်္ဂလာရှိလိုက်တာလို့ဗဇက်ကတော့ပြောခြင်းပြောမယ်တကယ်မင်္ဂလာလို့လည်းပဲထင်ရင်ထင်ပါလိမ့်မယ်မြတ်စွာဘုရားရဲ့လိုချက်ကုသိုလ်တွေကင်းစင်သွားတယ်မကောင်းတဲ့စိတ်ဓာတ်တွေရောက်လာပြီဆိုရင်မင်္ဂလာချက်ချင်းပျောက်ပြီးတော့အမင်္ဂလာဖြစ်ပြီတဲ့အဲ့ဒီမွေးနေ့ပွဲဟာအမင်္ဂလာဖြစ်သွားပါတယ်ဒီလိုပဲတောက်စားမူးယူပြီးတော့ရိုက်ပွဲတွေဖြစ်တခါတည်းရန်မှာအချုပ်ခန်းရထောင်ကြကြလူတက်မှုတွေဖြစ်ရင်အမင်္ဂလာတွေတဒန်းကြီးဖြစ်သွားတယ်။ကျင်းပတာကတော့မင်္ဂလာဆိုပြီးတော့ကျင်းပတယ်။ဒါပေမဲ့အမင်္ဂလာဖြစ်သွားတယ်တဲ့။အဲ့တော့နောက်ပြီးတော့တချို့ဆိုရင်မင်္ဂလေးတွေလည်းပဲဒီလိုပဲရက်သေးစားတွေတောက်မူးပြီးတော့ဒီစိတ်ထားမကောင်းတဲ့ယောက်ျားလေးတွေနဲ့တွေ့တဲ့အခါမှာကိုကျင်တရားတွေပျက်စီးကိုယ်ကျင်တရားတွေပြည့်စည်ပြီးတော့အချက်တကွဲကျိုးနေတွေဖြစ်ပြီဆိုရင်ကျင်းပတာကတော့မွေးနေ့မင်္ဂလာတဲ့ဒါပေမဲ့အမင်္ဂလာတွေပဲဖြစ်သွားပါတယ်။ကောင်းကျိုးတစ်ခုမှမရှိဘူး။ဒါမျိုးဟာမွေးကလေးဘလောက်ပဲတိမ်မောင်းမြောင်များစွာကုန်ကြခံပြီးတော့မွေးနေ့မင်္ဂလာလို့ဆိုင်းပုတ်ကြီးဘလောက်ပဲတက်တက်မွေးနေ့မင်္ဂလာဆိုပြီးတော့ဖိတ်စာတွေဘလောက်တန်နေပဲရိုက်ရိုက်ဒီမွေးနေ့ပွဲဟာအမင်္ဂလာဖြစ်သွားတတ်တယ်တဲ့။ဒါဘုန်းကြီးတို့ဒီမင်္ဂလာတုတ်တန်ကိုခြေခံပြီးတော့ယနေ့ဒကမာကြီးတော်တန်တန်နဲ့ဥလဝေနဲ့အာလုံတော်ပရိသတ်တွေကိုဘုန်းကြီးကနားလည်စေခြင်းလို့ပြောပြခြင်းဖြစ်ပါတယ်။မြတ်စွာဘုရားရှင်ရဲ့လိုကြကြတော့မွေးနေ့လုတ်တဲ့ယခုလိုတန်ဃာတော်ရှင်မြတ်တွေကိုဆုံးကတ်တယ်။အဲပရိသတ်တွေကိုကြွေမွေးအဲ့ခံကြတယ်။အဲ့တော့ဒီမွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့မနက်စောစောတန်ဃာတော်ရှင်မြတ်တွေကိုဖူးရတယ်။ဘာပြောပြောရက်သေးရွာထဲမှာနေတာနဲ့ဆိုင်တော့မင်္ဂလာဖြစ်သွားတယ်။တမနာနေစတတနာတန်ဃာတော်ရှင်မြတ်ဒီစာကျက်တာဒီစာအန္တာဒီကြားရတယ်ဒါမင်္ဂလာတွေပါပဲဒီတန်တွေကြားလိုက်ရတဲ့အတွက်ကုသိုလ်စိတ်ပဲဖြစ်ပါတယ်တန်ဃာတော်ရှင်မြတ်တွေကိုဖူးရလိုက်တဲ့အတွက်ကုသိုလ်ပဲဖြစ်ပါတယ်အဲ့ဒီကုသိုလ်ဟာမကောင်းတဲ့အောက်တန်းကြတဲ့စိတ်တည်းဖြောင်းပြီးတော့ကောင်းတဲ့စိတ်တည်းရောက်တာဒါမင်္ဂလာရှိတဲ့အချိန်မင်္ဂလာရှိတဲ့မွေးနေ့လို့ပြောလို့ရပါတယ်ဒါကြောင့်မို့ဒီတန်ဃာတော်ရှင်မြတ်တွေကိုဆုံးသက်ကတည်းကအပရိသတ်တွေကိုလည်းပဲကြွေးမွေးကြတယ်ဆရာလေးတွေကိုလည်းပဲကြွေးမွေးကြတယ်ခုတခါပရိသတ်တွေကိုတရားနာရအောင်မိမိတို့ကမွေးနေ့ဝဲမှာတရားဖို့ပွဲကျင်းပတယ်ဆိုကြပါစို့ဒီတရားကိုနာပြီးတော့ဟောဒီပရိသတ်ထဲမှာအော်မင်္ဂလာဆိုတာဒီလိုပါလားလို့အသိဉာဏ်လေးတစ်ခုရသွားပြီဆိုရင်အဲ့ဒါမွေးနေ့ရှင်တက္ကမကြီးရဲ့ကောင်းမှုတွေပါသူတို့မှအသိဉာဏ်ရှင်းသွားတာကိုမွေးနေ့ကိုအကြောင်းပြုပြီးတော့အသိဉာဏ်တွေတိုးတက်တယ်ဆိုရင်ဒါဟာလည်းပဲကောင်းတဲ့အသိဉာဏ်တွေတိုးတက်တဲ့အတွက်မင်္ဂလာစစ်တွေဖြစ်သွားတယ်တဲ့ဒါကြောင့်မို့မင်္ဂလာဆိုတာဘာလဲဆိုရင်မကောင်းတဲ့ဉာဏ်ဖြင့်တဲ့စိတ်သက်တွေကင်းပြီးတော့ကောင်းတဲ့စိတ်သက်တွေ ဖြစ်ပေါ်လာတဲ့ကောင်းတဲ့စိတ်ဓာတ်ကိုအကြောင်းပြုပြီးတော့ကောင်းတဲ့စကားတွေပြောဆိုတယ်ကောင်းတဲ့လုပ်တွေလုပ်ပြီးဆိုရင်မင်္ဂလာတွေဖြစ်တော့တာပဲတဲ့ဒါကြောင့်မို့ဒေတိတံဒေဝဒေဝိနာတပ္ပပပဝိနာတနံဒေဝဒေဝိနာနတ္တရနဲ့အမျက်ဆုံးဖြစ်တော်မူသောဘုရားရှင်ကိုယ်တော်မြတ်သည်တပ္ပပပဝိနာတနံလုံးစုံသောမကောင်းမှုအကုသိုလ်တို့ကိုပယ်ဖြောက်တတ်သောအထတိန်သင်္ဆာ38ပါဠိဖြစ်သောမင်္ဂလံမင်္ဂလာတရားတော်ကိုတပ္ပလောကဟိတ္တထာယအာလုံသောလူနဲ့ပြန်မှာတတ္တဝါတို့ရဲ့စီးပွားလုံမှာဒေတိတံဟောကြားတော်မူအပ်ပါပြီ။ဒေတိတံကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပြီတရီ။ဒါကြောင့်မို့မင်္ဂလာအယူဆတိတ်ပြီးတော့လိုအပ်ပါတယ်။ဒါကြောင့်မို့ဒီမင်္ဂလာပါလို့ဘုန်းကြီးတို့ဆိုင်ပုတ်လေးတင်ထားရုံနဲ့မင်္ဂလာရှိတယ်လို့ပြောလို့မရပါဘူး။မင်္ဂလာရှိပါစေဆိုနှုတ်ခွန်းဆက်တရုံနဲ့လည်းပဲမင်္ဂလာအစ်ဖြစ်တယ်လို့ပြောလို့မရပါဘူး။ဒါရီယာလူတွေထင်တဲ့မင်္ဂလာတဲ့တိတ်ပြီးတော့မြတ်စွာဘုရားကသေးစိတ်ဟောခဲ့ပါတယ်။နောက်ပြီးတော့တချို့ဆိုလို့ရှိရင်လည်းပဲရှင်ပြူပွဲတွေလုပ်ကြတယ်ဗုဒ္ဓပူဇဏီယဘုရားရှင်ကိုပူဇော်တဲ့ပွဲတွေလုပ်ကြတယ်။အဲဘုရားရှင်ကိုပူဇော်တဲ့ပွဲတွေလုပ်ပြီဆိုရင်စဉ်းစားကြည့်သမား။ဘုရားကိုတန်ဘုရားပွဲကိုအကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်ဒီပင့်နေဆွန်လောင်းနေဒါမင်္ဂလာစစ်ဖြစ်ပါတယ်ကုသိုလ်စိတ်ဖြစ်ပါတယ်။ရထဲရွာတွေကလူတွေကလည်းပဲကိုတက်နိုင်တဲ့တည်တည်စွန်းလေးတွေလှူကြတယ်။နောက်ပြီးတော့တရားပွဲတွေကျင်းပကြတယ်။ဒီတရားပွဲကိုသေချာစူးစိုက်ပြီးတော့နားတယ်ဆိုရင်မင်္ဂလာစစ်ဖြစ်ပါတယ်။ဒါတောင်မှပကာတနာတရားပွဲမပါလို့မကောင်းသေးပါဘူးသူများကဲ့ရဲ့လိမ့်မယ်ဆိုတဲ့စိတ်ဝင်လိုက်လို့ချင်းမင်္ဂလာနည်းနည်းချိုးတက်သွားတတ်ပါသေးတယ်ဒါကြောင့်မို့ဒီအလုပ်တွေလုပ်တာမင်္ဂလာစစ်ဖြစ်ပါတယ်တရားပွဲတွေလုပ်တယ်အလုံးတရားနာပြီးတော့အသိဉာဏ်တွေရှင်းကြပါစေဆိုတဲ့စိတ်စီရင်တာတန်တန်လေးနဲ့ကျင်းပါတယ်မင်္ဂလာတွေအစစ်တွေပဲဖြစ်ပါတယ်ဒီလိုမှမဟုတ်ဘူးဆိုရင်ဖရာပူဇော်တယ်ဖရာပွဲကျင်းပါပါတယ်ဆိုပြီးတော့ဖရာမကြိုက်တဲ့ဇက်ပွဲကြီးတွေထည့်တယ်အားဇပွဲလေးပဲစီအောင်ဆိုပြီးတော့အမျက်ရအောင်ဆိုပြီးတော့လေကောင်းခြင်းနေ၆ကောင်းခြင်းနေထဲ့ပဲဒီခြင်းဝိုင်းတွေကိုအကြောင်းပြုပြီးတော့လူတွေအမျိုးသားတွေရောမျိုးသမီးတွေရောအလောင်းစားလှုပ်ကြစီးပွားရေးတွေရှုံးကြတခါတရံမှာဒူးစရိုက်မှုတွေဖြစ်ကြအဲ့တော့ပူဇော်တာကတော့ဘုရားရှင်ကိုပူဇော်တာတယ်လို့ဗဇက်ကတော့ပြောကြတယ်ပွဲတွေထဲ့ပြီးတော့ပွဲတွေစီအောင်လောင်းစားတွေထဲ့ကြခြင်းဝိုင်းတွေထဲ့ကြရိုက်ပွဲတွေဖြစ်ကြစီးပွားတွေဆုံးရှုံးကြနေတခါတရံကြတော့မင်္ဂလာလုပ်ပြီမဲ့လို့အမင်္ဂလာပဲကူးသွားတယ်တဲ့ဒါကိုယ့်ရဲ့ဉာဏ်လေးနဲ့ချင့်ချိန်ကြည့်ရမှာပါလူတိုင်းသွားပြောလို့ကတော့တဲ့ကျင်မှာတဲ့မှာဒါမျိုးသွားပြောရင်တော့ကိုယ့်တောင်မှပြန်ပြီးတော့တမျိုးပြောခံရင်ခံရပါလိမ့်မယ်ဒါပေမဲ့စိတ်ထဲမှာတော့မြတ်စွာဘုရားရဲ့အကျူဆာဘာလဲရှင်းရှင်းလင်းလင်းသိဖို့တော့လိုပါတယ်အဲ့တော့ဘုရားရှင်ပူဇော်တာကိုရှင်းရှင်းလင်းလင်းသိလို့ရှိရင်ငွေကုန်ကြီးကြလည်းပဲတတ်တာပါတယ်ကုသိုလ်စစ်စစ်တွေလည်းပဲရပါတယ်ဒီလိုဘုရားရှင်ရဲ့အဆုံးအမကိုတိတိကျကျမသိဘူးဆိုရင်ငွေကုန်ကြေးကြတဲ့ကြလေးများလိုက်တာဂုံပကာသနာတွေနဲ့ကုန်သွားတယ်ပြီးတော့မင်္ဂလာစစ်ကုသိုလ်စစ်ဖြစ်သလားဆိုတော့မင်္ဂလာကလည်းပဲကြာလီဝေးလီတဲ့မင်္ဂလာဝေးသွားပြီဆိုမှတော့နိဗ္ဗာန်ရရဘာလို့ဤလို့ဆုတောင်းနေလဲပဲတော်တော်စဉ်းစားစရာကောင်းပါလေနိဗ္ဗာန်ရဖို့မလွယ်ပါဘူးဒါကြောင့်မို့ဘုရားပွဲတွေကျင်းပတဲ့အခါမှာလည်းတတိထားတင်ပါတယ်ဒီအလောင်းစားတွေကမြတ်စွာဘုရားကလုံးဝမလုံးနဲ့စီပွားရေးပြက်ကြောင်းနေစီပွားရေးကြတာအဲ့ဒီအလောင်းစားဖတ်လို့ကြတာလို့ဟောထားတယ်ဒါကြောင့်မို့ဒီအလောင်းစားတွေကိုမမှန်မမှုကြီးမလုပ်တင်ပါဘူးတခါတရံစိတ်မထိန်နိုင်လို့အပျော်ပါသဘောနဲ့လုပ်ရင်တော့တမျိုးပေါ့ဒါတောင်မှနောက်ပိုင်းမှာရှောင်ကျင်နိုင်ရင်ကောင်းတယ်တဲ့နောက်တခါရှင်ပြူပွဲတွေလုပ်ကြတယ်ရှင်ပြူပွဲတွေဆိုတာရှင်ပြူအလူမင်္ဂလာလို့ဖိတ်စာတွေကတော့ရေးကြတယ်ရှင်ပြူတယ်ဆိုတာနံပါတ်1ခေါင်းရိပ်တယ်နံပါတ်2သင်္ကန်းဝတ်တယ်နံပါတ်3တရဏဂုံသုံးပါဗုဒ္ဓံတရဏံကိသာမီကိုစာလုံးစာလိန်ဓာတွေတောက်ချိုက်ပြီအောင်ဆိုရတယ်။အဲ့ဒီလိုထံတိုင်းပြီသားလို့ရှင်ကိုရင်ဖြစ်တာပါပဲ။အဲ့တော့ရှင်ပြူပွဲကိုကြောင်းပြုပြီးတော့တက်နိုင်တဲ့ပုံကိုယ်တွေကလူတွေကြွေးမွေးကြတယ်။ဒါလည်းပဲမင်္ဂလာပဲစိတ်ထားကောင်းကောင်းနဲ့ကြွေးမွေးပေါ့။တန်ဃာတော်ရှင်မြတ်တွေလူပဲမျိုးစုံဆက်ကကြတယ်။ဒါလည်းပဲကောင်းတဲ့မင်္ဂလာပဲ။အဲ့ဒီလိုမှမဟုတ်ဘဲနဲ့တချို့ပုံကိုယ်တွေကြတော့ကိုကတသိမ့်တက်နိုင်တယ်အဲအနည်းနဲ့ပါမှရှိတဲ့လူကြီးသူမှဆိုတဲ့ပုံကူတွေကမြတ်စွာဘုရားဟောကြားတာကိုတိတိကျကျမသိပဲနဲ့မင်းတသက်မှတစ်ခါပဲလှူရတာတသက်မှတစ်ခါလှူရတဲ့အခါမှာမရှိလည်းပဲကြွေးอยู่ပေါ့ကွာဆိုင်းလေးတို့ထဲ့အောင်မှကောင်းမှဗိတ်သိက်လေးကဘလို့အငိန်လေးကဘလို့ဆိုပြီးတော့မြှောက်ပေးအလှတကဆိုတဲ့ပုံကူကလည်းပဲမြတ်စွာဘုရားရဲ့တရားဓမ္မကိုတိတိကျကျမသိတော့ 先住的说的哈高一点等安活的但是那个都没有的地都没有比比大大都能够用些皮的到个国王为基来没带你们的就会得有都都表的路你也得才你也得背对你也得脑中是研究的就会得就会得呢地也路过边比如对人对人把你骗没了阿古都里面骗没的谁没高能大家的那路路比个也是我也加多的所以比如没多的有的对比如先比如他到马骗免了的吧的阿曼的个也先比如先也多的没好保都也公布他的那么模糊别人要变你要的个这个拥挤的没地雷马的摩哈的压力叫是我也加的我都啊先比如是我也加的路天的先比如的是这个的当跟他老师也比如也罢的前那的不过的呀当阿的路的高哪罢的前那的不过的呀路的追目的高哪罢的过啊没前那不追求啊没所以呢年少比较没老师节目的但年少比较也路家大家没先比如明拉的路比明拉路没所比如的就前也比如是我也的家边对人对人谁先言呢阿明拉的在大家阿古都里撇多哈这罢的他哈不一度哪里呀没大家我们也说这个明拉苏拉巴勒德巴巴巴维纳的人奥丹家的谁的这个被票难呀没德巴罗嘎希德他呀阿龙多阿久的长月没苏的谁公谁面孤独谁的里里没有难呀没没高那谁的跟表比都高那谁的要比所以他明拉是撇多大巴的大家我们地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地地အဲ့တော့မြတ်စွာဘုရားဟောကြားခဲ့တဲ့မင်္ဂလာတရားတွေနည်းနည်းလေးကြည့်ကြည့်ပေါ့မြတ်စွာဘုရားကနှစ်သားမေးလိုက်တဲ့ခါမှာမင်္ဂလာ38ပြန်မင်္ဂလာဆိုတာဟောကြားခဲ့တယ်အဲ့တော့ဒီနမူနာဖြစ်တဲ့မင်္ဂလာ3ချက်ကိုပဲဘုန်းကြီးအချင်းချုပ်ပြောမယ်38ပြန်မင်္ဂလာဟောလို့ရတော့နောက်ရက်လည်းပြီးမှာမဟုတ်အဲ့တော့3ပါးလေးပဲဟောပြမယ်မြတ်စွာဘုရားကနှစ်သားကအဲ့ဒီလိုမေးလိုက်တဲ့ခါဘယ်လိုဖြေလိုက်တယ်ဆိုတော့အတေဝနာစဘာလနံပန္တိတာနင်းစတေဝနာပူဇာစပူဇနီယာနံဧတံမင်္ဂလမုတ်တမံဒေဝတိတိလူကြီးနဲ့မေးလျောက်လာညာအိုနတဘာလာနံလူမိုက်ဆိုတဲ့ပုဂ္ဂိုလ်တွေကိုယာအတေဝနာစအချင်းမမိဝဲခြင်းမရှိကခြင်းတည်း၎င်းပန္တိတာနံသူတော်ကောင်းပညာရှင်တို့ကိုယာတေဝနာစအချင်းမိဝဲရှိကခြင်းတည်း၎င်းပူဇနီယာနံပူဇော်တဲ့ပူဇော်ထိုက်တဲ့ယတနာမြတ်သုံးပါးမိဘဆရာသမားတို့ကိုຢາບູຊາຊາຈင်းໄສກ້ອງໄສແມ່ນແລະປູໂຊຈင်းດີລະກອງອັດທິຊິເອດັນອັນດີລູລູໄມກູມັນມີເວຈင်းລູໄຫຼມາປັນຍາຊີດູກູຊີກັດຈင်းປູໂຊຕင့်ປູໂຊໄດແດປົກສະກູດີກູເສດນາກ້ອງປຽນປູໂຊຈင်းສຸດແດຕຍາຕົງຍູປ້ອງດີອຸດຕະມັນຍະລະສວາໂຕມິງກະລັນມິງກະລາຊິຜິດບາບີອີດີດູບະກະວາຕົງໂລກະດຸດາຊິນດໍແມ່ພະຍາທີອະໂຫສາກະຣຸນາຊີດວາປັນຍາອ່າພຽງຫໍຈາດໍມູເກບາບີຕະຣີເອີ້ລະຍັດສາພະຍາກະມິງກະລາສູດາແດນຳບັດ1ບາລະລູຂໍແດລູໄມ້ດີກໍບໍ່ມີເວແນດາມິງກະລາເບແດນຳບັດ2ປັນຍາຊິນຕູດໍກ້ອງກູດໍဘလောက်ပဲကိုယ်ပေါ်နင်းနေနာနာပြောပြောစီးကပ်ပါတဲ့ဒါမင်္ဂလာတရားပဲတဲ့အဲ့တော့စဉ်းစားကြည့်ပေါ်ဘာလဆိုတာဘာလဲဆိုတော့ဘုန်းကြီးတို့ဒုစင်တိတစင်တီသူကြံစီတဲ့မြမကောင်းတာတွေကိုပဲကြံနေကြတယ်ဘု து ဘောမှာဘလို့လှုပ်လိုက်ရမလဲသူများပစ္စည်းကိုငါဘလို့မတရားအမျက်ယူလိုက်ရမလဲသူများတွေဘလို့ဒုက္ခရောက်အောင်လှုပ်လိုက်ရမလဲမိဘဆိုတာလက်ကားပါကျေးဇူးမရှိပါဘူးသူတို့သွေးသားတောင်းကြလို့ငါတို့လူဖြစ်လာရတာဘာယေရှုဆက်เสียလို့တလေဒီလိုမကောင်းတာတွေကိုပဲကြံနေတဲ့ပုဂ္ဂိုလ်ကဘာလလူမိုင်းတဲ့ဒီလိုပုဂ္ဂိုလ်မျိုးကိုကိုယ်အဖြစ်ပေါင်းနှုတ်အဖြစ်ပေါင်းနေတောင်းမှစိတ်နဲ့ဝေးဝေးရဲ့ရှောင်လိုက်ပါဒီလိုမှမဟုတ်ဘူးဆိုရင်သူနဲ့ပေါင်းမိပြီဆိုရင်ကိုယ်ပါဒီယူဆတွေယူဆပြီးတော့မကောင်းတဲ့စိတ်တတ်တွေဖြစ်ပေါ်ပြီးတော့ဘုန်းကြီးတို့နောက်ဆုံးမှဒီဘဝမှာပဲထောင်ကြတာတွေအချုပ်ကြတာတွေဖြစ်ပြီးတော့သေလို့ရှိရင်လည်းပဲအကုသိုလ်တွေများပြီးအပေကျသွားနိုင်တယ်တဲ့အထက်တန်းမကျနိုင်ဘူးတဲ့ဒါကြောင့်မို့ဒါမျိုးဘာလဆိုတာဘာလဲဆိုရင်မကောင်းတဲ့အကျဉ်းစီတွေကျန်တယ် မကောင်းတဲ့ကြံကြံပြီးတော့ဘာလုပ်လဲဆိုတော့ပါဇက်ကပြောလိုက်ပြီဆိုရင်လည်းပဲမူသားစကားတွေတစ္ဆာဘယ်တော့မှမရှိဘူးဒါမျိုးပုံကိုယ်တွေပေါ့ပါဇက်ကထွက်လိုက်လို့ရှိရင်လည်းပဲကြံကြံတန်းတန်းနေပြောတယ်အဲ့တော့စိတ်ကနေပြီးတော့မကောင်းတော့နှုတ်ကလည်းပဲမကောင်းခန္ဓာကိုယ်နဲ့ပြုလုပ်တဲ့မှုတွေကလည်းပဲယဉ်ကျေးပေါ်ရဘာမှမရှိဘူးသူများစိတ်အနှောက်အယှက်ဖြစ်တာတွေလုပ်ပြီးဆိုရင်ဒီပုံကိုယ်မျိုးကိုဝေးဝေးရရှောင်းနဲ့အဲ့ဒါကုသိုလ်ရတယ်မင်္ဂလာဖြစ်တယ်သူတို့နဲ့ပေါင်းသင်းပြီးလို့ရှိရင်ဘုန်းကြီးတို့ဇဂဘုံတောင်ရှိပါသေးတယ်ဒီကျက်တွန်ကျူသူ့အတူနေတာကောင်းတာမြုပ်သီးနဲ့ပေါင်းမှဆုံထောင်းခံရတယ်ဆိုတဲ့အတိုင်းဒီလိုပုဂ္ဂိုလ်နဲ့သွားပေါင်းကိုပါဆစ်ပါသွားမှာပဲဒါကြောင့်မို့ဒါမျိုးတွေရရှောင်ကျင်ရတယ်ဒီထဲမှာဘာပူရေးကြည့်လဲဆိုတော့နှုတ်ပြောကောင်းတာခန္ဓာကိုယ်ကကောင်းတာလုပ်တဲ့ပုဂ္ဂိုလ်ဟာစိတ်မကောင်းဘူးဆိုရင်ဒီပုဂ္ဂိုလ်ကလည်းပဲရှောင်ရတာပဲသူကသူဘလောက်ပဲပညာတတ်ဖြစ်ဖြစ်ဘလောက်ပဲပစ္စည်းတွေရှိနေနေစိတ်နှလုံးသားကသူများအပေါ်မှာမေတ္တာမထားဘူးကြီးပွားတိုးတက်တာမနာလိုဘူးအမြဲတမ်းပဲညှိုးဆူနေတယ်ဆိုရင်ဒီပုဂ္ဂိုလ်ကပစ္စည်းဘလောက်ရှိရှိပညာတွေဘလောက်ပဲ BA တွေ BSc ဘွဲ့တွေဘလောက်ပဲရရဒါလူမိုက်ဒီလိုပုဂ္ဂိုလ်ကိုဝေးဝေးရရှောင်ပါတဲ့ဘုန်းကြီးတို့နေတိမှာဥပမာပေးထားတယ်မွေပွေးမွေဟောက်ကဗရမားလေးနဲ့တန်စာဆင်ထားလို့ဘလောက်ပဲလှလာသွားမထီလေနဲ့တိရင်ကိုသေးမှာပဲခုလည်းပဲပညာတွေဘလောက်ပဲတက်နေနေစီးပွားဥစ္စာတွေဘလောက်ပဲချမ်းသာနေနေစိတ်ထားကမကောင်းမှုဆိုရင်ဒီပုဂ္ဂိုလ်ကိုဝေးဝေးရရှောင်းနေပန္ဒီတာနိသသေဝနာတဲ့ပညာရှင်သူတော်ကောင်းတွေကတော့အောက်ကျုပ်ပြီးတော့ပေါင်းပါတဲ့သူတော်ကောင်းဆိုတာနှုတ်ကကြမ်းရင်လည်းတခါတရံကြမ်းမယ်ခန္ဓာကိုယ်ကကြမ်းရင်လည်းကြမ်းမယ်စိတ်ထားကသူများအကျိုးရှိအောင်အမြဲတမ်းပဲလှုပ်ပေးတယ်သူများဘုံမှာကူညီခြင်းနဲ့သူများစီးပွားတက်ရင်ဝမ်းသာနိုင်တယ်ဒီလိုပုံကူမျိုးကိုတော့ဘလောက်ပဲကိုယ်ပေါ်နိမ့်နိမ့်နာနာပြောပြောရွှေဦးညွန်ပြတာပဲဆိုပြီးတော့ခရပြီးတော့ပေါင်းပါတဲ့အဲ့ဒါဆိုရင်ကုသိုလ်အမြဲတမ်းတိုးပြီးတော့အမှန်တရားနဲ့ပဲတွေ့တယ်ဒါလည်းပဲမင်္ဂလာပဲတဲ့ဒါတွေကိုဘုန်းကြီးတို့ယနေ့ဒကမကြီးတို့တန်တန်းနဲ့တကောအလုံးသောပြိတ္တလိုက်နာကျင့်သုံးလို့ရှိရင်အင်မတန်မှကုသိုလ်တရားတွေပဲဖြစ်ပါတယ်။နောက်ဆုံးကဘာလဲဆိုတော့ပူဇာစာပူဇနေယာနံပူဇနေယာနံပူဇော်တဲ့ပူဇော်ထိုက်တဲ့ယတနာမြတ်သုံးပါးမိဘဆရာသမားတို့ကိုရှားပူဇာစာခြင်းပူဇော်ခြင်းဒီ၎င်းအဋ္ဌိရှိအေတံအဲ့ဒီလိုပူဇော်တဲ့ပူဇော်ထိုက်တဲ့မိဘဆရာသမားယတနာမြတ်သုံးပါးတို့ကိုလေးလေးစားစားပူဇော်ခြင်းဒီဩတမံကောင်းမြတ်သောမင်္ဂလံမင်္ဂလာစေဖြစ်ပါသေး၏တဲ့ပူဇော်ထိုက်တဲ့သူတို့ကိုပူဇော်တာမင်္ဂလာပဲတဲ့ယနေ့တက္ကမကြီးတော်တန်တန်မိမိရဲ့မွေးနေ့မှာသာသမီတွေရဲ့မိမိဘောမှာပူဇော်တယ်လို့မိမိရလည်းပဲယတနာမြတ်သုံးပါးကိုပူဇော်တယ်ဆိုတာကုသိုလ်တွေပဲတန်ဃာတော်ရှင်မြတ်တရားကိုယ့်ရဲ့ကျေးဇူးရှင်တွေဘာဖြစ်လို့လဲဆိုတော့ယနေ့တက္ကမကြီးတော်တန်တန်နဲ့တကွာပရိသတ်တရားနာယူကြတယ်နောက်ပြီးတော့တရားတွေကိုလိုက်နာကျင့်သုံးနိုင်ကြတယ်တရားထိုင်နေတဲ့ကိုသိတာဘု து ကျေးဇူးလဲဟောဒီတန်ဃာတော်ရှင်မြတ်တရားကျေးဇူးပါတန်ဃာတော်ရှင်မြတ်တရားနှစ်ပေါင်းတရားလောက်စာတင်စာချတွေရက်ပြလိုက်ဟောဒီပိဋကတ်သုံးပုံဆိုတဲ့သာသနာဆိုတဲ့အဆုံးအမကြီးဟာအဓိပ္ပာယ်တွေကြောက်ပြဲပြီးတော့နှစ်ပေါင်းတရားကြာရင်မကွယ်ဘူးဆိုတော့ပြောချင်တယ်ပြောပေါ့ယနေ့သာသနာတော်ကြီးမကွယ်တာဘသူကျေးဇူးလဲဆိုရင်တန်ဃာတော်ရှင်မြတ်တရားကျေးဇူးတန်ဃာတော်ရှင်မြတ်တရားဆင်းရဲပင်ပန်းခံပြီးတော့တဦးနဲ့တဦးစာတွေပို့ချကြညညဆိုရင်အစာခံပြီးတော့လေနာတွေထပြီးစာတွေပြန်ကြကိုချမ်းသာခြင်းပေမဲ့လို့ချမ်းသာအောင်မနေပဲနဲ့တပိတိမွေးပြီးတော့ဆင်းရဲခံပြီးတော့ပို့ချကြဒီလိုပို့ချလို့နှစ်ပေါင်း 2,550 ပြည့်တော်မှာပါအဲ့တော့သာသနာဆိုတဲ့အဆုံးအမကြီးကိုမိမိတို့ယနေ့တရားတွေနာယူရတယ်တရားတွေထိုင်ခွင့်ရတယ်တရားကျင့်သုံးရတယ်ဘုသူ့ကျေးဇူးလဲတန်ဃာတော်ရှင်မြတ်တရားကျေးဇူးယတနာမြတ်သုံးပါးရဲ့ကျေးဇူးတဲ့အဲ့ဒီလိုကျေးဇူးကြီးမားတဲ့တန်ဃာတော်ရှင်မြတ်တွေကိုယနေ့ပူဇော်ကြတယ်ဆိုတာဒါအကောင်းဆုံးကုသိုလ်မင်္ဂလာပဲတဲ့ပူဇာစပူဇနီယနာမင်္ဂလာပဲပူဇော်တဲ့နေရာမှာလည်းပဲသွန်ကတ်တယ်ဒါအာမိသနဲ့ပူဇော်တာနောက်ပြီးတော့နဝကမ္မတွေလှူကြတယ်အာမိသနဲ့ပူဇော်တာအဲ့တော့ဓမ္မနဲ့ပူဇော်နည်းဖြစ်အောင်ဘယ်လိုလုပ်မလဲဆိုတော့တန်ဃာတော်ရှင်မြတ်တွေတပည့်တော်တို့ရဲ့သွန်ကိုဖုံးပေးပြီးတော့ယနေ့အလုံးလုံးနိုင်ကြပါစေစာသင်စာချလုံးနိုင်ကြပါစေဖျားဥတ်တဲ့ဗုဒ္ဓနုဒတိဘာဝနာမေတ္တာပွားတဲ့မေတ္တာဘာဝနာတရားထိုင်ခြင်းဆိုတဲ့ဝိပဿနာလုပ်တွေလုပ်ပြီးတော့အသိဉာဏ်ဓူတွေရပါစေဆိုရင်အဲ့ဒါပစ္စည်းနဲ့လည်းပဲပူဇော်ရရောက်တယ်လို့မေတ္တာစေနာတွေဝန်းရံတဲ့အတွက်ဓမ္မနဲ့လည်းပဲပူဇော်ပြီးသားဖြစ်တယ်။အဲ့ဒီဓမ္မနဲ့ပူဇော်တာအမျက်ဆုံးပဲတဲ့။ကိုယ့်ရဲ့နှလုံးသားမှာလည်းပဲသံဃာတော်ရှင်မြတ်တွေချမ်းသာစေလိုတဲ့အတွက်မေတ္တာကရုဏာမုဒိတာတွေဖြည့်ပြီးတော့သီလသမာဓိပညာတွေတိုးတက်ပြီးတော့နောက်ဆုံးမဟုတ်ဘူးနိဗ္ဗာန်ထိကြာသွားနိုင်ပါတယ်။ဒါကြောင့်မို့ယနေ့တကမကြီးတော်တန်တန်မွေးနေ့လှုပ်တာပူဇော်တဲ့ပူဇော်တိုက်တဲ့ပုဂ္ဂိုလ်ဒီပူဇော်ပြီးသားဖြစ်တဲ့အတွက်မင်္ဂလာအစ်စ်ဖြစ်တယ်လို့ကိုကိုကိုဝမ်းမြောက်ဝမ်းသာဖြစ်စေခြင်းပါတယ်။ဒါကြောင့်မို့ယနေ့တနာရီလည်းပဲစီပြီပေါ့ အဲ့တော့ဘုန်းကြီးပြောခြင်းနဲ့မင်္ဂလာရှိပါစေဆိုတဲ့တရားသိပဲလေပဲဒါလို့ဆိုရင်ပြည့်စုံပါပြီယနေ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ကုသိုလ်စစ်မွေးနေ့မင်္ဂလာစစ်ဖြစ်တဲ့ကုသိုလ်တရားတွေကိုစီးပူးတယ်လို့နောက်နောက်မှလည်းပဲကုသိုလ်စစ်မင်္ဂလာစစ်တရားတွေကိုဆက်လက်စီးပူးနိုင်ကြပါစေအဲ့ဒီလိုမင်္ဂလာစစ်ဖြစ်တဲ့ဒါနသီလဘာဝနာကုသိုလ်စစ်တွေကိုဆက်လက်စီးပူးပြီးတော့ပါရမီတွေဖြစ်ပြီးတော့နောက်ဆုံးမှအဲ့ဒီပါရမီတော်တွေကြောင့်အိုနာတေယိဒုက္ခပိကင်းဝေးရဖြစ်တဲ့နိဗ္ဗာန်ကိုမဉ္ဉံဖူဉ္ဉံဖြင့်တင်မြန်စွာမျက်မှောက်ပြုနိုင်သောသူတော်ကောင်းများဖြစ်နိုင်ကြပါစေကုန်တည်းကဲဒီတဲ့ကုသိုလ်တွေကိုတတ္တဝါတွေအများတန်ပေးဝေရေစက်ချမယ်ကဲအားလုံးပဲရေစက်ကွက်ပါလို့ရှိရင်ကဲမပါလို့ရှိရင်လည်းပဲလှုပ်ချပြီးတော့လိုက်ဆို